မနေ့ကဒီကုမ္ပဏီကနေပြီးတော့ဒီရေအားလျှပ်စစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒေတာခံတွေနဲ့တွေ့ဆုံတာဘယ်လိုအခြေအနေရှိပါသလဲရှင
်ဒီကုမ္ပဏီဘက်ကပြင်ဆင်ထားတာတွေလိုအပ်ချက်တွေရှိသေးတယ်လို့မြင်နေခင်ဗျာသူတို့ကဆာဗေးလည်းမလုပ်ထားဘူးဆိုတော့သူကမက်ဂါဝတ်ကဘယ်လောက်ထွက်မလဲဘယ်နေရာမှာလုပ်မလဲဒီရေမြုပ်နိုင်တဲ့ area ကဘယ်လောက်လဲဆိုတဲ့ဟာကြီးအဲ့မေကွန်းနဲ့ကိုတက်နေတာပေါ့နော်သူတို့ဖြေဖို့အတွက်သူတို့ကဘာမှမလုပ်ရသေးဘူးလို့ပြောတယ်အဲ့တော့ဒီ EIA SIA တို့ HIA တို့ပြောဖို့ကြတော့အဝေးလိုရတာပေါ့ခင်ဗျာ
အဲ့ဒါဆိုမနေ့ကတွေ့ဆုံပွဲကသူတို့ကဘာကိုဥတီချက်ထားပြီးတော့တွေ့ဆုံတာလည်းရှင်ဒေတာကန်တွေကို
တို့ပြောတာတော့ပြည်ထောင်စုကနေလက်ရှိသူ့ကိုကြီးနဲ့တွေ့တယ်ဒိုင်းလာကြီးနဲ့တွေ့တယ်တွေ့တော့လူစုစီကိုကြားနာပုံစံမျိုးပေါ့လူစုရဲ့သဘောထားလေးသိကျင်ပါတယ်လို့အဲ့လိုပုံစံမျိုးနဲ့သိနေလို့ပြောပါတယ်ခင်ဗျာဒါပေမဲ့လူစုဘက်ကပြန်မေးတဲ့မေးခွန်းတွေကတို့မဖြေနိုင်တဲ့မေးခွန်းတွေဖြစ်နေတော့ကျွန်တော်တို့အနေနဲ့ကတော့ဘလို့မှဟို yes no တခုခုပြောဖို့အတွက်အခက်အခဲရှိပါတယ်ခင်ဗျာတို့အနေနဲ့ survey လုပ်ပြီးသွားပြီးဘယ်နေရာမှာလုပ်မလဲဘယ်ကောင်ကဘယ်လောက်ထွက်မလဲရေမြုပ်တဲ့ area ကဘယ်လောက်ဖြစ်သွားနိုင်တယ်အဲ့အတွက်ဘာဘလို့ပြန်လုပ်ပေးမယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးပြောနိုင်လို့ရှိရင်တော့ပို့ပြီးတော့အစ်စ်ပြလိုက်မယ်ထင်တယ်ခင်ဗျာ
တို့ကဘယ်နေရာမှာစောက်မယ်ဆိုတာကရောပြောပြနိုင်ပြီလားရှင
်အဲ့ဒါလည်းပြောဖို့ခက်တယ်သူတို့ယာထားတာကတော့ဒီတရေတိုင်းအင်းမကြီးတဲ့ကဘတ်ချောင်းလို့စရဝတ်ချောင်းလို့စိတ်ခေါ်ချောင်းလို့အဲ့လိုမျိုးလုပ်ထားတာတွေတော့သူတို့ကုမ္ပဏီကလုပ်ထားတာတော့မရှိဘူးเนาะပြီးခဲ့တဲ့ကုမ္ပဏီတစ်ခုကလည်းစာပေးလုပ်ထားတဲ့ဟာတော့ရှိတယ်လို့ပြောတယ်သူတို့လုပ်မှာလည်းအခု damn ကြီးမဟုတ်ဘူးအသေးစားကိုလုပ်မယ်လို့တော့ပြောပါတယ်ခင်ဗျာမေဂါဝတ်ထောင်ပန်းအထွက်တဲ့ဟာမျိုးသူတို့လုပ်မှာမဟုတ်ပါဘူးဆိုပြီးတော့မေဂါဝတ်200ဝန်းကျင်လောက်ထွက်မဲ့ဟာပဲလုပ်မယ်လို့အဲ့လိုမျိုးပြောပါတယ်ခင်ဗျာ
ဆိုတော့လေဒီဒေသခံတွေကဘယ်အချက်တင်နဲ့ကန့်ကွက်ကြတာမျိုးရှိလဲရှင
်ခုလက်ရှိလုပ်တဲ့ပွဲကပွင့်လင်းနေတာမျိုးမရှိဘူးဆိုတဲ့ဟာပရမတ်စ်ကန့်ကွက်ပါတယ်နောက်တစ်ခါကဘယ်လိုလုပ်မလဲဆိုတဲ့မေခေါ်လေးလည်းသူတို့မဖြေနိုင်တဲ့ခါကျတော့အဲ့ပုံမှာ psychology လည်းမရှိဘူးတာဝန်ယူမှုလည်းမရှိဘူးစာပေးလည်းမရှိဘူးဘာမှမရှိဘူးဘာမှမပြင်ထားဘူးပေါ့ပြီးတော့ဒီရပ်ဖက်ဖက်စည်းတွေကိုဖိတ်တာလည်းပရမတ်လာတဲ့စီစဉ်ကကျတော့ဖိတ်မဲ့စီစဉ်ကကျွန်တော်ပဲတာဝန်ယူရတဲ့ပုံစံရှိတယ်ခင်ဗျာသူတို့လာတွေ့ရပါတယ်ကျွန်တော်9ရက်နဲ့လာတွေ့ပါတယ်9ရက်နဲ့တွေ့ပြီးတော့သူတို့9ရက်နဲ့ပွဲလုပ်ချင်ပါတယ်ဆိုပြီးတော့ဒီတိုင်းစာကြီးထွေဦးကညွှန်ကြားချက်ပါတယ်စာရွက်လေးပြပါတယ်အဲ့တော့ကျွန်တော်ကခင်ဗျားတို့ကုမ္ပဏီအဲ့လိုမျိုးတော့လုပ်လို့မရဘူးပေါ့နော်အဲ့လိုမျိုးလုပ်ရှိရင်ပေါ်တော်အောင်ပွဲကလေးကကိုပြဿနာရှိနိုင်တယ်အဲ့တော့ရပ်ဖက်ဖက်စည်းတွေဖိတ်စီချင်တယ်ဒေသခံတွေဖိတ်ဖို့ကြတော့ထွေဦးကတာဝန်ယူပါရပ်ဖက်ဖက်စည်းကိုဖိတ်ဖို့ကြတော့ကျွန်တော်တာဝန်ယူပေးပါမယ်ဆိုတော့ကျွန်တော်ကဖိတ်ပေးပါတယ်ခင်ဗျ
ာလွတ်တော်ကိုစဲလေတယောက်အနေနဲ့ဒီရားလျှက်စစ်စောင့်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆတာမျိုးရှိလဲရှင
်ရပ်စစ်တာဆိုတာဟာကျွန်တော်တို့နိုင်ငံအတွက်အကြီးမားဆုံးလိုအပ်ချက်လည်းဖြစ်ပါတယ်အဲ့ဒီအတွက်လည်းဒီ high power နဲ့ရားလျှက်စစ်လုပ်မယ်အကြောင်းပြီးသိနေမဟုတ်ဘူးဆိုတော့ကျွန်တော်အနေနဲ့ပထမဆုံးအနေနဲ့ပြောချင်တာတော့ရားလျှက်စစ်ကိုကျူဆိုပါတယ်ဒါပေမဲ့အခုလုပ်တဲ့ပုံစံမျိုးနဲ့တော့မရဘူး။ survey လုပ်စီချင်တယ်ဘယ်လောက်လောက်ထိခိုက်မှာလဲ။ထိခိုက်တယ်ဆိုဘယ်လိုမျိုးလုပ်ပေးနိုင်မလဲ။ဒီရဲ့ရေးစာရုပ်ဘယ်ကလုပ်မှာလဲ။လူထုပေါ်မှုဘယ်လောက်ပေးမှာလဲ။လူထုတော့အဲ့တည်း share ဘယ်လောက်ပေးမှာလဲ။အဲ့ဒါလေးပြီးတော့မှကျွန်တော်အနေနဲ့ yes လို့ကျွန်တော်ပြောနိုင်မှာပေါ့နော်။ transparency မရှိဘူးလို့တော့ဒီဒေသခံတွေကပြောပြီးတော့သူတို့ကတော့ vulnerability ထုတ်ပြီးတော့ no damn ပေါ့။ damn ဆောက်တဲ့ဟာသူတို့ကန့်ကွက်ပါတယ်ဆိုပြီးတော့တန်တာထုတ်ဖို့တဲ့ပုံစံမျိုးတော့လုပ်ကြပါတယ်ခင်ဗျာ။ vulnerability ခိုင်တာပါတယ်။နောက်တစ်ခုကတိုက်စာရေးဆိုရဲ့သဘောထားမှတ်ချက်ကိုကျွန်တော်တောင်းပါတယ်။တောင်းတဲ့ခါတိုက်စာရေးဆိုရကလည်းရှင်းပါတယ်။အဓိကဒေသခံလူထုမေးပါလူထုကလက်ခံဘူးဆိုရင်အဲ့ဒီစီမံကိန်းတော့ဘယ်လောက်ပဲအကျိုးရှိရှိတိုင်းဒေသကြီးနေလည်းမလုပ်ဘူးလို့တိုင်းနိုင်ငံဆိုအဖွဲ့တွေကဖွင့်မပြဘူးလို့အဲ့လိုမျိုးပြောပါတယ်ခင်ဗျာကျွန်တော်လည်းအဲ့ဒီသဘောထားတိုင်းပါပဲကျွန်တော်တို့ကတော့ကိုယ်စားလှယ်ဆိုတော့လူထုဘက်ကပဲရရပါပါလူထုကလက်မခံဘူးဆိုရင်လက်မခံတဲ့ဘက်မှာပဲကျွန်တော်တို့ရှိပါပါ
ဟုတ်ကဲ့ပါဦးရမြင့်ဆွေရှင်အခုလိုဖြည့်ပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာ